ဒီလအစောပိုင်းကလေးကမြန်မာပြည်ကနေပြည်ပခီးထွက်လာကြတဲ့88မျိုးဆက်ခေါင်းဆောင်ចောင်းသားတချို့ဟာအခုအတန်လွှင့်နေချိန်မှာအမေရိကန်ပြည်ထောင်စု Washington DC area ထဲကမေရီလန်းပြည်နယ်တဝိုင်းမှာရှိနေတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံနေကြပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မှာ88မျိုးဆက်ခေါင်းဆောင်တယောက်ဖြစ်တဲ့ကိုပြုံးချိုကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့ကိုကြုံတွေ့ရတဲ့တစ်ဆုံဘွဲတွေစွန်းနီဘွဲတွေတော်တော်များများမှာဒီအပြင်ကိုရောက်နေပြီမဲ့လေအကြောင်းမျိုးမျိုးကြောင့်ရောက်လာပြီမဲ့ကျွန်တော်တို့နိုင်ငံသားတွေဖြစ်တဲ့အားလုံးဟာနိုင်ငံအတွက်စိုးရိမ်မှုတွေရှိတယ်ပူပန်မှုတွေရှိတယ်ဖွံ့ဖြိုးတိုးတက်မှုကိုလိုချင်တယ်သူတို့ဘယ်လောက်လိုက်လုပ်ပြီးနိုင်မလဲဆိုတဲ့အမြင်တွေကိုပြောကြတာတွေရှိတယ်အဲ့ဒီတော့ရေရှည်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအမျိုးသားပြည်နယ်တင်းမြေရေးဟိုတိုင်းပြည်တိဆောက်ရေးကိစ္စမှာတက်နှံ့တလောက်အားဖြည့်နိုင်မဲ့စိတ်ဓာတ်တွေကိုပြန်လည်ပြီးတော့မြင့်တင်ပြန်ပေးခဲ့တယ်ပြန်လည်ပြီးတော့နားလည်မှုတွေရှိနိုင်ခဲ့ပါတယ
်ဒီပရောက်မြမရေးလှုပ်ရှားသူတွေနဲ့တွေ့ဆုံပွဲတွေကနေနိုင်ငံကနေထွက်ခွာသွားပြီးကမ္ဘာနေရအနှံ့ပြမှနေထိုင်နေသူတွေရဲ့စိုးရိမ်မှုတွေကိုသိလာရတာမို့မြမနိုင်ငံမှာမကြခင်ကျင်းပတော့မဲ့88လူထုလှုပ်ရှားမှုငွေရတုအထိမ့်မှတ်မှာဒါတွေကိုပြန်ပြီးတော့တင်ပြပေးဖို့ရှိတယ်လို့လည်းပြောပါတယ်
အများအပြားဝင်ဆွေးနွေးတဲ့နေရာမှာ2008ဖွဲ့စည်းပုံဆိုင်ရာဝေဖန်ချက်တွေနဲ့လည်းဆွေးနွေးကြတယ်။အဲပြီးတဲ့အခါမှာ2015မှာရင်ဆိုင်ကြုံတွေ့ရမဲ့ရုပ်ကဘွယ်နဲ့ပတ်သက်ပြီးတော့လည်းပြောကြတာရှိသလိုဟိုငင်းငိမ်ပေါ်ဆောင်မှုတိုင်းရင်းသားတွေရေးကစားနဲ့ပတ်သက်ပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေကိုဆွေးနွေးကြတာတွေအများအပြားတွေ့ရပါတယ်။မကြာခင်မှာကျင်းပတော့မဲ့မူရတုအထိမ့်မဲ့ဆွေးနွေးပွဲတွေနဲ့လည်းပတ်သက်ပြီးတော့ကျွန်တော်တို့လည်းသတင်းစကားတွေပေးနေတာရှိတယ်။နောက်ပြီးတော့ကျွန်တော်တို့မြန်မာ community ကနေပြီးတော့ပြည်ချင်းတဲ့ချက်တက်တည်းမိကြတာဟုတ်ပြောတတ်နိုင်သလောက်ပြန်ဖြေရပြီးတယ်ပြီးတော့သူတို့ရဲ့အကြံပြုချက်တွေဆွေးနွေးရေးချက်တွေကိုလည်းကျွန်တော်တို့ကတလေးတစားနဲ့ပြန်ဆောင်သွားဖို့အစီအစဉ်လေးရှိပါတ
ယ်မြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲလဲကျင်းပတော့မယ့်အချိန်အပြောင်းလဲတွေဖော်ဆောင်ပေးနေတဲ့ကာလအတွင်းမြမအရေးကြိုးပမ်းဆောင်ရွက်ကြတဲ့အခါမှာမထင်မှတ်ဘဲတချို့ဖြစ်လာတတ်တဲ့ပြဿနာတွေပြိပက္ခတွေအပေါ်အလုံးကဝိုင်းဝန်းတာဝန်ယူဖြေရှင်းသွားကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်
ပြောင်းလဲလို့သွားပြီဆိုလို့ရှိရင်အပြောင်းလဲတွေကခိုင်မာမှုရှိရမယ်တက်နိုင်သလောက်မြန်မြန်ဖော်ဆောင်နိုင်မယ်နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ခြေပြန့်တဲ့ပူးပေါင်းဆောင်ရွက်မှုတွေရရှိနိုင်အောင်အတွက်ဆိုလို့ရှိရင်နိုင်ငံသားတွေအားလုံးဟာဒီဖြစ်စဉ်တွေမှာပါဝင်ရမယ်ပူးပေါင်းဆောင်ရွက်ရမယ်အဲ့ဒါမှလည်းကျွန်တော်တို့နိုင်ငံမှာတာဝန်ယူနေသူတွေကရရဲ့တနည်းဖော်ဆောင်နိုင်မှာဖြစ်တဲ့အတွက်အဓိကကျွန်တော်တို့ကြည့်ရမှာကပြည်တွင်းမှာပဲရှိကြီးအပြင်ကိုပဲရောက်ရောက်နိုင်ငံသားတွေဖြစ်တယ်ဒီနိုင်ငံသားတွေကတိုင်းပြည်နဲ့ပတ်သက်လာလို့ဆိုလို့ရှိရင်အကောင်အဆိုးကိုမျှဝေပြီးတော့ရင်ဆိုင်ရတာလည်းဖြစ်တဲ့အတွက်နိုင်ငံပြုမြင်ပြောင်းလဲရေးပြန်လည်တည်ဆောက်ရေးကိစ္စမှာတက်နိုင်တဲ့ဘက်ကကြာရနေရနေပြီးတော့ပူးပေါင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေကိုသဘောထားကြီးကြီးနဲ့ဖန်တီးပေးတယ်လို့ကျွန်တော်ကယူဆတယ်
ကိုမင်းစီရဦးဆောင်တဲ့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းဟာအခုကျမတို့အတန်လွှင့်နေတဲ့အချိန်မှာမေရီလန်းပြည်နယ်အတွင်းမှာပဲဝါရှင်တန်ဗာဂျီးနီးယားနဲ့မေရီလန်းပြည်နယ်တွေအတွင်းမှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံနေပါတယ်။မနက်ပြန်မှာတော့မြောက်ကယ်ရိုလိုင်းနာကမြန်မာမိသားစုတွေစီကိုသွားရောက်တွေ့ဆုံကြမှာပါ။အမေရိကန်ပြည်ထောင်စုကနေမထွက်ခွာခင်နောက်ထပ်သွားရောက်တွေ့ဆုံဖို့ရှိနေတဲ့အစီအစဉ်တွေထဲမှာတော့ဝါရှင်တန် DC မြို့တော်မှာအမေရိကန်အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့ရှိသလိုဇူလိုင်လ16ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဌာနနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အဲဒီနောက်နယူးယောက်နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းမြန်မာမိသားစုအတိုင်းဝိုင်းနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။